တွေးရကြည့်လို့တဲ့အနည်းငယ်စေကျော်ကာလမှာလမ်းသောက်ကစားသောက်တာကိုဂုံယူဝင့်ကျွားစွာမကြာခဏပြောလို့ရှိပါလေ။ဒါပေမဲ့2016ကိုရောက်လာလို့နိုင်ငံ140ကအခြေခံအဆောက်အုံရဲ့အရေးအတွေးကိုစစ်ဆေးလိုက်တဲ့အခါမှာမြန်မာဟာအဆင့်134အောက်ဆုံးပိုင်းကလိုက်နေတာကိုတွေ့ရကြောင်းကမ္ဘာပြန်ဆိုင်မှုအညွှန်းမှာဖော်ပြထားပါလေ။နိုင်ငံပေါင်း140မှာမြန်မာတဲ့သာရာ133နိုင်ငံရှိပြီးမြန်မာတဲ့မြန်မာ6နိုင်ငံသာရှိပါလေ။အာဆီယံ10နိုင်ငံမှာလည်းလက်စစ်တအားသုံးဆွဲမှုအနည်းဆုံးဟာမြန်မာနိုင်ငံဖြစ်နေပါလေ။ဒါကြောင့်မို့လာမယ့်10နှစ်အတွင်းအင်တောင်စုအားလုံးလက်စစ်မီသုံးနိုင်မယ့်အမျိုးသားလက်စစ်တအားစီမံကိန်း National Electrification Plan အကောင်အထည်ဖော်ဖို့စီစဉ်နေပါလေ။2014မှာအိမ်တောင်စု2တန်းကျော်ရက်စင်ကြီးရနေရက2030မှာအိမ်တောင်စု9တန်းကျော်တိမိပိနိုင်မဲ့ရည်ရွယ်ချက်ဖြစ်ပါလေဒီနေရာမှာတိုင်းနယ်ပြည်နယ်အစိုးရပါဝင်နိုင်တဲ့အခမ်းအနားကိုအာရှဖောင်ဒေးရှင်းကလုပ်ခဲ့တဲ့ AP လကအစီရင်ခံစာထုတ်ပြန်တာပါပဲ
တိုင်းနယ်ပြည်နယ်ပါဝင်နိုင်တဲ့အခမ်းအနားတွေနဲ့ပတ်သက်ပြီးအာရှဖောင်ဒေးရှင်းကအစီရင်ခံစာတွေထုတ်ပြန်လာတာ2013ခုနှစ်ကတည်းကဖြစ်ပါလေ2018ဒုတိယ6လပိုင်းမှာရှမ်းပြည်နယ်ရန်ကုန်တနင်္သာရီပဲခူးနဲ့နေပြည်တော်နယ်မြေတွေကိုကွင်းဆင်းလေ့လာတဲ့အပေါ်မှာအခြေခံပြီးအေဘီလာမှာအစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။မြန်မာပြည်မှာပြည်စစ်ဓာအားသုံးဆွဲမှုမမျှမတဖြစ်နေတာကြားလာပါပြီ။တပြည်လုံးသုံးတဲ့လျှက်စစ်စွမ်းအားရဲ့တဝက်လောက်ကိုရန်ကုန်နယ်မြေကသုံးနေတာဖြစ်ပါတယ်။တိုင်းနယ်ပြည်နယ်14ခုအနက်9ခုမှာလျက်စစ်ဓာအားသုံးသူ40ရာခိုင်နှုန်းတော်မရှိတာတွေ့ရပါတယ်။ဓာအား56ရာခိုင်နှုန်းကိုရေအားလျက်စစ်ကရရှိပြီး41ရာခိုင်နှုန်းကိုတော့တဘာဝတန်းွေကရယူတာဖြစ်ပါတယ်။ကြောင်မီးသွေး3ဓာအားက2ရာခိုင်နှုန်းရှိပြီးဒီဇယ်3ဓာအားက1ရာခိုင်နှုန်းသာရှိပါတယ်။6တွေ့ရပြီးမှရေအားလျက်စစ်ထုတ်လုပ်မှုကြာဆင်းတာဟာပြဿနာဖြစ်ပါတယ်
။လျက်စစ်ဓာအားကိုအစိုးရကအရှုံးခံပြီးပြန်ကျူးနေတာမို့သုံးဆွဲတဲ့အိမ်တော်စုများလေလေရှုံးတဲ့ပမာဏလေးများလေလေဖြစ်ပါလေဒီနေ့တည်းမှာဒေါ်လာတန်း1000လောက်အစိုးရကစိုက်ရလိမ့်မယ်လို့ကမန်းပါလေဒီတိုင်းရေးစီဆက်သွားလို့မဖြစ်နိုင်ပါဘူးအခြေခံဥပဒေအရတိုင်းပြည်ပြည်နယ်အစိုးရတွေမှာစွမ်းအင်နဲ့ဆိုင်တဲ့လုတ်ပိုင်ခွင့်အသင့်အတင့်ရှိပါတယ်လုတ်ပိုင်ခွင့်ပေါင်းနေတာနေလျှက်စစ်တအားထုတ်လုပ်ဖို့အာရှဖောင်ဒေးရှင်းကအကြံပေးတာပါလေကျေးရွာ6400ရှိတဲ့အနေနဲ့600ရာခိုင်နှုန်းကိုတော့လျှက်စစ်တအားပေးနိုင်ပါလေဒီဇယ်နဲ့ရေအားလျှက်စစ်အသေးစားအသုံးများပါပဲရှမ်းပြည်နယ်မှာရေအားလျှက်စစ်အသေးစား5000ကျော်ရှိတာကိုဥပမာပေးပြီးမေဂါဝတ်30မကျော်တဲ့မီးစက်တိဆောက်တာဟာစီးပွားရေးတွက်ကြီးကြိုက်တယ်လို့ဆိုပါတယ
်ထိုင်းနိုင်ငံမှာလျှက်စစ်တအား20ရာခိုင်နှုန်းကိုမေဂါဝတ်50မကျော်တဲ့စက်ရုံလေးတွေကထုတ်လုပ်နေတာကိုတင်ကန်းစာယူတဲ့နယ်လို့ဆိုပါတယ်။လျှက်စစ်စွမ်းအားထုတ်လုပ်မှုနဲ့ပြန်ပြူးမှုကိုပြည်ထောင်စုအစိုးရကဗဟိုချုပ်ကန့်မှုသုံးပြီးကြိုးကန်နေတာဟာတိုးတက်ဖွံ့ဖြိုးမှုကိုအဟံတားဖြစ်စေတယ်လို့အာရှဖောင်ဒေးရှင်းအစီရင်ခံစာမှာဖော်ပြပါတယ်။လက်ရှိအစိုးရက2015မှာစွမ်းအင်ပေါ်လစီအသစ်ချတဲ့အခါအသွင်မတူတဲ့စီမံကိန်း3ခုပေါ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်း၊ကမ္ဘာဘဏ်ရဲ့စီမံကိန်းနဲ့ဂျပန်ဂျိုက်ကာရဲ့စီမံကိန်းတွေဖြစ်ပါတယ်။2030မှာအိမ်တော်စုတိုင်းလျှက်စစ်ဓာတ်အားသုံးနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်ကလွဲပြီးအစိုးရမှစီမံကိန်းမရှိပါဘူး။ဒါကြောင့်တိုင်းနယ်ပြည်နယ်အစိုးရတွေကိုလုတ်ပံခွင့်ပိုပေးဖို့အာရှဖောင်ဒေးရှင်းကအကြံပြုထားပါတယ
်။ဘိုးအစိုးရအတီးပြည့်ခြင်းနဲ့အကောင့်တွေပေါ်တဲ့စွမ်းအင်စီမံကိန်းကြီးတွေဟာတော်ဝင်ခါမှုဝင်လင်းမြင်တာမှုတဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးလေးစားမှုစတာတွေကင်းခဲ့တဲ့အစီအလာရှိတာကြောင့်ဒေသခံပြည်သူတွေကလက်မခံလို့ကြပါဘူး။တိုင်းနယ်ပြည်နယ်အသီးသီးရဲ့လူအချက်နဲ့အညီအကောင်အထည်ဖော်နိုင်တဲ့အသေးစားဓာတ်အားစီမံကိန်းတွေကိုဗဟိုအစိုးရဌာနတွေလုံမပေးနိုင်ဘူးလို့ဒေသခံတွေကမြင်ကြပါတယ်။ပုဂ္ဂလိကဇန္တာကတင်ပြတဲ့စွမ်းအင်စီမံကိန်းကိုအကဲပြတ်နိုင်တဲ့အရေးချင်းရှိတဲ့ဝန်ထမ်းနဲ့ဝန်ကြီးတွေရှိဖို့ကလည်းအရေးကြီးပါတယ်။မြန်မာဘက်ကလုတ်ချင်ကန်ကျင်စိတ်ရှိကြပြီးမြန်စွမ်းအင်ထုတ်လုပ်ပြန်ပြူးရေးအတတ်ပညာကိုနားမလည်တဲ့အတွက်နှောင့်နှေးကြံ့ကြာနေရပါလေ။နေအောင်ကြီးစိုးလာတာအားလုတ်ချင်တဲ့နိုင်ငံခြားကုမ္ပဏီတစ်ခုဟာတက်ဆိုင်ရာအစိုးရဝန်ထမ်းတွေနဲ့တွေ့ဖို့အတော်ဆောင်ရပါသေး။ လုပ်ငန်းဖြစ်နိုင်မဖြစ်နိုင်ကိုယ်စီနဲ့ကိုယ်လေ့လာဖို့အတွက်အတိအကျယူရတာလက်နဲ့ချီပြီးကြတယ်လို့ဆိုပါတယ်။ဒါကြောင့်အသေးစားတအားပေးလုပ်ငန်းဆိုင်ရာအတတ်ပညာကိုနားလည်အောင်တိုင်းနယ်ပြည်နယ်ဝန်ထမ်းနဲ့ဝန်ကြီးတွေကိုသင်တန်းပေးဖို့အချိန်ရောက်နေပြီလို့အာရှဖောင်ဒေးရှင်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။